တေယုတ်အစိုးရဟာအများပြည်သူတွေသွားလာလှူရှားမှုကိုစောင့်ကြည့်တဲ့စနစ်တပ်ဆင်ပြီးလူထုကိုထိန်းချုပ်နိုင်ဖို့အစီအစဉ်နေတယ်လို့ HRW လူအခွင့်ရေးစောင့်ကြည့်အဖွဲ့ကဆွဆွဲပြောဆိုလိုက်ပါတယ်။ကမ္ဘာတဝန်းကနိုင်ငံပေါင်း90ကျော်မှာဖြစ်ပေါ်နေတဲ့လူအခွင့်ရေးအခြေအနေတွေအကြောင်းထုတ်ပြန်တဲ့ HRW ရဲ့နှစ်ပတ်လည်အစီရင်ခံစာထဲမှာတေယုတ်နိုင်ငံရဲ့လူအခွင့်ရေးချိုးဖောက်မှုဟာထိန်းဆုံးမှာပါဝင်နေတယ်လို့ဆိုပါတယ်။ VOA တင်ဆက်လူစား Slime ပြပို့တဲ့သတင်းမှာကိုကိုဇော်ဝင်းနိုင်ကတင်ပြမှာပါ။
ပြောနေတာ TNM ရင်ပြင်မှာ1989ခုနှစ်ကဖြစ်ပေါ်ခဲ့တဲ့ဒီမိုကရေစီအရေးတောင်းဆိုဆန္ဒပြပွဲတွေကိုအကြမ်းဖက်ဖြိုခွင်းခံခဲ့ရပြီးတဲ့နောက်တရုတ်ပြည်သူတွေဟာအပြင်းထန်ဆုံးသောဖိနှိပ်ချုပ်ချယ်မှုတွေအောက်မှာလက်ရှိနေထိုင်နေကြရတယ်လို့ HRW ကပြောပါတယ်။အဲ့ဒီထက်မှာပြောနေတာအနောက်မြောက်ပိုင်းရှင်ကျန်းဒေသကဝီဂါလူမျိုးတွေဟာအဖိနှိပ်ခံရဆုံးဖြစ်တယ်လို့ဆိုပါတယ်။ဝီဂါလူမျိုးတစ်တန်းလောက်ကိုတရုတ်အစိုးရကပြည်ပြေးစခန်းတွေတွင်ပြီးသူတို့ရဲ့မွတ်စလင်ယဉ်ကျေးမှုနဲ့အမွေအနှစ်တွေပပျောက်သွားရေးအတွက်လှုပ်ဆောင်နေတယ်လို့ဆိုပါတယ်။အဲ့လိုဆွဆွဲပြောဆိုမှုတွေကိုတော့တရုတ်အစိုးရကညှင်းဆိုထားပါတယ်။အရင်ကတခါမှမကြုံမှုတဲ့အတိုင်းအတာနဲ့တရုတ်အစိုးရဟာအများပြည်သူကိုစောင့်ကြည့်တဲ့စနစ်ကိုတပ်ဆင်ထားတယ်လို့ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးကန်နရော့ကပြောပါတယ်။အဲ့ဒီစနစ်ဟာများသောအားဖြင့်ဝီဂါတွေရဲ့တွာလာလှူရှာမှုကိုစောင့်ကြည့်ဖို့အတွက်ဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီစောင့်ကြည့်တဲ့စနစ်ကိုတနင်္ဂနွေလုံးမှာတပ်ဆင်ထားတာလို့သူကပြောပါတယ
်။ This massive database.is then used to determine who is detained.
ဒါတွေအဖက်ခံရပြီလေမခံရသေးဘူးလဲဆိုတာသိနိုင်ဖို့အဲ့ဒီလိုစောင့်ကြည့်ပြီးအချက်လက်စုဆောင်းထားတာဖြစ်ပါတယ်။ရဲတွေကလည်းသူတို့မှပါတဲ့စစ်တီစီတခုကနေမတင်ကြတဲ့လူကိုတားဆီးစစ်ဆေးပြီးအဖက်ခံရဖူးသလားမခံရဖူးဘူးလားဆိုတာကိုလက်မမာတဲ့စစ်ဆေးပြီးချက်ချင်းဖမ်းဆီးထိန်းသိမ်းလိုက်လို့ရပါတယ်။နောက်ပြီးတော့ဒုတိယကသူဘယ်မှာနေလဲဆိုတာကိုပြောလိုက်တာနဲ့အဲ့ဒီလူပြောတာမှန်ချက်ချင်းစစ်ဆေးနိုင်အောင်အတိုင်းမှာ bar code တွေတတ်ထားပါလေ
။ဒီလိုဆိုရဟာပြည်တွင်းမှာရှိနေသူတွေဝေဖန်ပြောဆိုခွင့်ကိုစင်စာဖြတ်တောက်ထားပြီးဖြစ်သလိုအဲ့ဒီတိုင်းတစ်ကမ္ဘာလုံးမှာပုံသူကူးပြီးစင်စာဖြတ်နိုင်မှုသူ့ရဲ့စီးပွားရေးဩဇာတည်ရောက်မှုကိုအတုံးချနေတယ်လို့ဆိုပါတယ်။ဒီလိုဆိုရဟာသူလိုချင်တဲ့ပုံစံအတိုင်းနိုင်ငံကုမ္ပဏီတွေလိုက်နာဆောင်ရွက်လာအောင်တစ်ကမ္ဘာလုံးဆိုင်ရာစီးပွားရေးမှာဆက်ထောက်ရခိုင်လို့ရှိတဲ့သူ့နိုင်ငံအတွင်းကွန်ပစ္စည်းတင်သွင်းခွင့်ပြုခြင်းမပြုခြင်းနဲ့ထိန်းချုပ်ထားတယ်လို့ကန်နယ်ရော့ကပြောပါတယ
် Could you that threat of denying yourself to force companies
ဒီအစိုးရကိုဝန်ခံတဲ့ဝန်ထမ်းတွေကိုစင်စာဖြတ်တောက်ခြင်းမပြုရင်တရုတ်နိုင်ငံကိုကွန်ပစ္စည်းတင်သွင်းခွင့်မပြုဘူးဆိုတဲ့နည်းကိုတရုတ်ကသုံးနေတာပါတနည်းအားဖြင့်တော့တရုတ်အစိုးရကသူ့ပြည်တွင်းကပြည်သူတွေပေါ်ပြဋ္ဌာန်းထားတဲ့စင်စာစနစ်ကိုနိုင်ငံခြားကိုတင်ပို့ပြီးတကမ္ဘာလုံးကဗီဒီယိုကပြည်ဖြစ်ဖြစ်သူ့ကိုဝေဖန်ခြင်းမရှိအောင်ထိန်းချုပ်လာနေတာပ
ါဒီစာထင်ရှားတဲ့ဥပမာတစ်ခုကတော့ဟောင်ကောင်မှာဖြစ်နေတဲ့နိုင်ငံရေးမတည်ငြိမ်မှုတွေနဲ့ပတ်သက်လို့အမေရိကန်ဒေါ်လာ1ဘီလီယံတန်ဖိုးရှိတဲ့ contract ကိုဖျက်သိမ်းပြစ်မယ်ဆိုပြီးတရုတ်ဆိုရကအမေရိကန်အခြေစိုက် NBA မြို့သားဘတ်စကတ်ဘောအသင်းကိုချင်းချောက်ခဲ့တဲ့ကိစ္စပါဒါပြင်တရုတ်ဆိုရဟာတပ်တမာရေးနယ်ပယ်မှာလည်းသူမနစ်တက်တဲ့ကိစ္စတွေအစပြုအကောင့်ထဲပေါ်လာကြနိုင်ရင်မရှိအောင်လှုပ်ဆောင်နေတယ်လို့လည်းကန်နယ်ရော့ကပြောပါတယ်။မြန်မာ၊ဆီးရီးယားနဲ့ဗင်နီဇွဲလားစတဲ့နိုင်ငံတွေမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုကင်တွဲဖြေရှင်းနိုင်ရင်မရှိအောင်လုံခြုံရေးကောင်စီမှဗီတိုအာဏာသုံးပယ်ချနေတဲ့တာရကတွေရှိကြောင်းလည်းသူကပြောပါတယ်။တရုတ်ဆိုရဟာလူ့အခွင့်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့စ조사ဆောင်ရွက်မှုတွေမြင့်မြင့်တော့အောင်လည်းဆောင်ရွက်နေတယ်လို့ကန်နယ်ရော့ကပြောပါတယ်။တရုတ်ဟာနိုင်ငံတကာရဲ့ထိအားတွေများလာရင်တော့တုံ့ပြန်တတ်တဲ့အစဉ်အလာရှိကြောင်းနိုင်ငံအများစုကလက်တွဲဆောင်ရွက်ပြီးတရုတ်ဩဇာကိုတွန်းလှန်အောင်မြင်ခဲ့တဲ့တာရကတွေရှိခဲ့ဘူးကြောင်းသူကပြောပါတယ်။တရုတ်နိုင်ငံဟာတကမ္ဘာလုံးနဲ့စီးပွားအဆက်အသွယ်ဖြတ်တောက်လို့မရနိုင်တဲ့အတွက်နိုင်ငံတိုင်းကိုလက်စားချေလို့မရနိုင်ကြောင်းလည်း HRW အကြီးအကဲကပြောပါတယ်။လက်ရှိတရုတ်နိုင်ငံမှာဖြစ်ပေါ်နေတဲ့ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်နိုင်ရေးအတွက်မြို့တချို့ကလူတွေဝင်ထွက်သွားလာခွင့်ပိတ်ပင်တဲ့လုပ်ရဟာမလို့အဖဲအားလုံးကိုဝလုံးရှည်ရန်ပြီးတင်းကျုံလှုပ်ဆောင်တဲ့လုပ်ရဖြစ်ကြောင်းဒီ virus ပိုးစတင်ဖြစ်ပေါ်ကစားကသတင်းမှန်တွေထွက်မလာအောင်ထိန်းချုပ်ထားခဲ့သလိုလူမှုကွန်ရက်တွေမှာဒီကိစ္စနဲ့ပတ်သက်လို့ဝေဖန်သူတွေကိုလည်းဖိနှိပ်ထားခဲ့ကြောင်း HRW အကြီးအကဲ Kenneth Roth ကဝေဖန်ပြောဆိုခဲ့ပါတယ်ခင်ဗျ